အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့သမ္မတကရော့ဂျိလ်ဘိုက်ဒန်တို့ဟာတနင်္လာနေ့ကတက်ဆက်စ်ပြည်နယ်မှာတနတ်သမားရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့မူလာရန်ကျောင်းသား19ဦးနဲ့ဆရာမ2ဦးရဲ့ကျန်းရင်သူမိဘဆွေမျိုးတွေရှိရာယူဗဲလ်ဒီမျိုးကိုတွားရောက်ပြီးအားပေးနှစ်သိမ့်စကားပြောကြားခဲ့ပါတယ်။အခင်းဖြစ်ပွားခဲ့တဲ့ရော့မူလာရန်ကျောင်းရှိမှာတည်ဆုံရသူ21ဦးရဲ့ဓာတ်ပုံတွေကတ်ထားတဲ့ဆိုင်းပုံနဲ့နဲ့တူပန်းတွေနဲ့ဂုံပြုထားတာဖြစ်ပြီးသမ္မတဘိုင်ဒန်ကတည်ဆုံသူ2ဦးချင်းစီရဲ့ဓာတ်ပုံတွေကိုလက်နဲ့ထိပြီးအမိတွေကိုပါဖတ်ကြားခဲ့တာဖြစ်ပါတယ်။အခုလိုသမ္မတကဂုံပြုနေချိန်မှာပဲဒီကြောင်ကအဖြစ်ခတ်ခံရမှုအတွက်ရဲရဲတုံ့ပြန်ကင်တွေပုံကိုပြန်လည်သုံးသပ်မှာဖြစ်ကြောင်းအမေရိကန်တရားရေးဌာနကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအခုလိုတနက်ပြစ်ခတ်မှုတွေအတွက်တုံ့ပြန်ကင်တွေရမှာလုံခြုံရေးတာဝန်ရှိသူတွေအကောင်းဆုံးဘယ်လိုကင်တွေသင့်လဲဆိုတာနဲ့ဘယ်လိုသင်ခန်းစာယူရမလဲဆိုတာကိုသိဖို့အတွက်ယူဗဲလ်ဒီမြို့တော်ဝန်ဒွန်မက်ကလလင်ရဲ့ပန်ချားချက်ရလှုပ်ဆောင်တာလည်းဖြစ်ပါတယ်။အခုအခင်းဖြစ်ပွားမှုမှာတနက်သမားကိုတနားကြီးကြောကြားတဲ့အထိထိတ်တိတ်တွေ့ဆုံနာမလောက်ခဲ့တာနဲ့ပတ်သက်ပြီးတော့တိုက်ဆက်ရဲအရာရှိတွေမေးခွန်းအထောက်ခံနေရတာဖြစ်ပါတယ်။သမရနဲ့သမရကတော်တို့ဟာယူဗဲလ်ဒီမျိုးကမူလာရန်ကျောင်းကစရုပ်ထားတာမှာအသက်18နှစ်ရွယ်တနတ်သမားပြစ်ခတ်မှုကြောင့်တည်ဆုံရတာနဲ့ပတ်သက်ပြီးတော့တက်ရောက်မှုတွေကိုဆွေးနွေးပြောဆိုဖို့နိုင်ရဲ့တော်ကြားပေးဖို့စီစဉ်ထားတာဖြစ်ပါတယ်။သမရဘိုင်ဒန်ဟာဒီပြစ်ခတ်မှုအတွက်ဓာတ်ရိုက်ကန်တယ်သူနဲ့တွေ့ဆုံမှာဖြစ်တယ်လို့တည်ဆုံရသူတွေအတွက်ကက်သလစ်ဘာသာဝင်တွေရဲ့ဆုတောင်းပွဲကိုပါတက်ရောက်ဖို့လည်းရှိပါတယ်။